COVID-19 ကာဝတ်ဆေးကိုကမ္ဘာတစ်လွှားဆင်းရဲချမ်းသာမရွဖြန့်ဝေပေးနိုင်ရေးအတွက်ရည်ရွယ်တဲ့ COVAX အဖွဲ့ထဲမှာပါဝင်လာတဲ့နိုင်ငံပေါင်းဟာအခုဆို184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးအကဲ Tedros Ghebreyesus ကတင်းလာနေမှာပြောပါတယ်
I'm pleased to announce today that now 184 countries have now joined COVAX. ဒီရောဂါကာဝတ်ဆေးဖြန့်ဝေပေးရေးအတွက်
Gavi, Sepi, and WHO are all in the COVAX program. October 9th, we have 182 ဒီကာယောဂါမပြန့်ပွားအောင်ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေဖြေလျှော့ပေးလိုက်တာ ਨੇ တဟုန်လို့ပြန်ပြီးဖြစ်ပွားလာနိုင်တယ်ဆိုတာကိုဒီဗိုင်းရပ်စ်ကသက်သေပြနေတယ်လို့ဆေးရုံတွေနဲ့ကျန်းမာရေးစနစ်တွေကိုပါချိန်ချောင်နေတယ်လို့ပြောပါတယ်။ကမ္ဘာတစ်လွှား COVID-19 ကူးစက်ခံရသူဟာတနင်္လာနေ့မှာတန်း40ကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။သေဆုံးရသူက 1.3 ကျော်နေပါပြီ။ American နိုင်ငံဟာအကူးစက်ခံရသူ 8.3 နဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီးတေဆွမ်းရသူကလည်း2,200နီးပါးရှိပါတယ်